ဆီးရီးယားသမ္မတဘရှောအယ်အာဆတ်ကိုစန့်ချနေတဲ့အတိုက်ခံတွေအနိုင်ရနိုင်တယ်လို့ရုရှားနိုင်ငံရဲ့အကြီးတန်းသံတမန်တဦးကပြောလိုက်ပါတယ်။နှစ်နှစ်နီးပါးရှိလာပြီးဖြစ်တဲ့တော်လှန်ရေးကနေဖြစ်လာနေတဲ့ပြည်တွင်းနဲ့ပြည်ပဖိအားတွေကြောင့်ဆီးရီးယားအစိုးရဟာတဖြည်းဖြည်းနဲ့ပြိုလဲလာနေတယ်ဆိုတာကိုဆီးရီးယားရဲ့အင်အားကြီးမဟာမိတ်နိုင်ငံတစ်ခုကအခုလိုပထမဆုံးအချိန်အသိမှတ်ပြုပြောဆိုလိုက်တာလည်းဖြစ်ပါတယ်။နေတိုးအဖွဲ့ရဲ့အကြီးအကဲ Anders Fos Rasmussen ကလည်းမစ္စတာအာဆတ်အနေနဲ့အလားအလာမကောင်းဘူးလို့ကြားသာပရိသတ်ကခန့်မှန်းလိုက်ပါတယ်။ဆီးရီးယားအစိုးရဟာပြုတ်ကျဖို့နီးလာနေပြီးဆီးရီးယားအစိုးရပြုတ်ကျဖို့ဟာအချိန်နဲ့ပဲဆိုင်တယ်လို့ပြောပါတယ်။ဒါပြင်ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးမစ်ခဲလ်ဘိုဒနော့ဖ်ကလည်းမစ္စတာအာဆပ်ဟာနိုင်ငံတော်မှာနေရာရေးအတော်များများကိုလက်လွတ်ဆုံးရှုံးလာနေရပြီးအတိုက်ခံတွေရဲ့အောင်မြင်မှုကိုညှင်းပယ်လို့မရနိုင်ဘူးလို့ပြောလိုက်ပါတယ်။အနောက်နိုင်ငံတွေဟာအရှေ့အလယ်ပိုင်းဒေသမှာရုရှားနိုင်ငံရဲ့ဩဇာလွှမ်းမိုးမှုရော့ကျအောင်လုပ်တဲ့အနေနဲ့ဆီးရီးယားနိုင်ငံမှာရှိတဲ့ရုရှားရဲ့အနေအထားကိုလည်းအနောက်ရှက်တွေလုပ်နေတယ်လို့ရုရှားဘက်ကပြောလိုက်ပါတယ်။ဆီးရီးယားပြည်ထောင်စုအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးယူဖို့ကိစ္စကိုရုရှားနဲ့တရုတ်ဆွေးရတော့ကအချိန်ချင်းပိတ်ဆို့တားဆီးခဲ့ပါတယ်ခင်ဗျာ။